မင်္ဂလာပါခင်ဗျာသောတာရှင်တို့အခုနားဆင်နေကြတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့အင်္ဂါနေ့မနက်ခင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်လိုင်းတိုမီတာ32 40 48နဲ့50တို့ကနေဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာအခုဒုတိယပိုင်းမှာနားဆင်ကြရမှာကတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းတွေကိုကောက်နှုတ်တင်ပြပေးမှာဖြစ်တယ်လို
့ He bought an expensive brand new car but in 2020 hindsight
မနေ့ကအင်္ဂလိပ်စာသင်ခန်းစာတင်ဆက်တဲ့အခါမှာအပြည့်စုံကိုနားဆင်ကြမှာဖြစ်ပါတယ်။ဒါပြင်အပတ်စဉ်စီးပွားရေးကဏ္ဍကိုလည်းထုတ်လွှင့်ပေးမှာပါ။အဲ့ဒီနောက်မှာဆိုရင်တော့တူတာစုံလင်အမေရိကန်တခွင်အစီအစဉ်နဲ့နောက်ဆုံးရသတင်းတွေကိုပြန်လည်ကြေညာပေးဖို့ရှိပါတယ်။အခုအရင်ဆုံးတော့ကမ္ဘာသတင်းမီဒီယာတွေပေါ်မှာဖော်ပြတဲ့မြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်ကိုနားဆင်ကြအောင်ပါခင်ဗျာ
။ပထမဆုံးတင်ပြပေးမှာကတော့ထိုင်းနိုင်ငံထုတ် The Nation သတင်းစာမှာကာဝေချောင်းကစ်တာဘွန်ရေးသားထားတဲ့30ချက်ဆောင်းပါးဖြစ်ပါတယ်။Midterm review of Myanmar ASEAN's chair ASEAN လက်ကျဥက္ကဋ္ဌတာဝန်ယူထားတဲ့မြန်မာနိုင်ငံဘောနှစ်လေပြန်လေသုံးသက်ခြင်းလို့ခေါင်းစဉ်ပေးထားပါတယ်ရပောင်း135ရဲ့ ASEAN ဥက္ကဋ္ဌတာဝန်ဆက်လက်ထမ်းဆောင်ရအောင်မဲ့မြန်မာနိုင်ငံဟာ ASEAN အဖွဲ့ကြီးရဲ့အကျိုးစီးပွားကိုကာကွယ်စောင့်ရှောက်နိုင်တဲ့အပြင်သူ့ရဲ့တာဝန်ဝတ္တရားကိုထိထိရောက်ရောက်လုပ်ဆောင်နိုင်တယ်ဆိုတာကိုပြသခဲ့တယ်လို့အစချီရေးသားထားပါတယ်အာရှန်အဖြစ်လက်ခံကျင်းပပေးသူရဲ့မိမိကိုမိမိယုံကြည်မှုနဲ့အာဆီယံနိုင်ငံတွေနဲ့နိုင်ငံတကာအတိုင်းအဝိုင်းတို့ကြားဂျာဝင်ဆောင်ရွက်ပြီးတဲ့အတွေ့အကြုံအကျိုးဆက်တွေအရမြန်မာနိုင်ငံဟာသူ့ရဲ့ဂတိကဝတ်တွေအများစုကိုအကောင်အထည်ဖော်လှုပ်ဆောင်နိုင်ခဲ့တယ်လို့ရေးသားထားပါတယ်မြန်မာနိုင်ငံတွေနဲ့နောက်ဆုံးအချိန်ထိစောင့်ပြီးတော့မှအလဲကျဥက္ကဋ္ဌတာဝန်ယူခဲ့တဲ့အတွက်အခုလိုအကျိုးရှိရှိအစဉ်ပြေပြေဆောင်ရွက်နိုင်တာဖြစ်ပါတယ်ကာလတစ်ခုအချိန်ယူပြီးအာဆီယံအကြောင်းကိုလေ့လာခဲ့သလိုအလဲကျဥက္ကဋ္ဌအည်သွေးနဲ့လုံနိုင်ကိုင်နိုင်မှုစွမ်းရည်ကိုတင်ယူဖြည့်ဆည်းခဲ့တယ်လို့ဆောင်းဝါရှင်ကထောက်ပြထားပါတယ်။တောင်တရုတ်ပင်လယ်ရေပိုင်နဲ့အငင်းပွားမှုပြဿနာကင်တွယ်ခဲ့တာနဲ့ပတ်သက်ပြီးမြန်မာနိုင်ငံကိုချီးကျူးခဲ့ကြတဲ့စသဖြင့်ရေးသားထားပါတယ်။အပြည့်စုံကတော့ thenationmultimedia.com မှာဖတ်ရှုနိုင်ပါတယ်ခင်ဗျာ
။ဆက်လက်တင်ပြမှာကတော့ AWR online စာမျက်နှာရဲ့စီးပွားရေးကဏ္ဍမှာဆောင်းဝါရှင်ဝီလျံဘုတ်ရေးသားထားတဲ့ဆောင်းပါးဖြစ်ပါတယ်။ Neighbors Thailand and Bangladesh face crisis as Myanmar bids to growအင်းဒီချင်းထိုင်းနိုင်ငံနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေမှာပြဿနာတွေကြုံနေရချိန်မှာမြန်မာနိုင်ငံကတိုးတက်ဖွံ့ဖြိုးနေတယ်လို့ခေါင်းစဉ်တက်ထားပါတယ်။မြန်မာနိုင်ငံနဲ့ထိစပ်နေတဲ့အင်းဒီချင်းထိုင်းနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေမှာဘေးကျန်နှံ့ကျအခြေအနေမျိုးကြုံနေကြပြီးဒီလိုအခြေအနေတွေကြောင့်အဲ့ဒီနိုင်ငံတွေရဲ့စီးပွားရေးကိုဆူဆူရွရွထိခိုက်နေရတယ်လို့လေ့လာသုံးသပ်သူတွေကပြောကြပါတယ်တဲ့။ဘင်္ဂလားဒေ့ရှ်နိုင်ငံမှာနိုင်ငံရေးမတည်မငြိမ်ဖြစ်နေတယ်လို့အလုသမားအခွင့်အရေးတောင်းဆိုမှုတွေကြောင့်ပြည်ပကိုတင်ပို့နေတဲ့အထည်ချုပ်လုပ်ငန်းတွေထိခိုက်နေတယ်လို့တိုင်းပြည်ရဲ့စီးပွားရေးကိုဆူဆူရွရွထိခိုက်နေပြီလို့စီးပွားရေးသုတေသနပညာရှင်တွေရဲ့ပြောဆိုချက်ကိုဆောင်းမရှင်ကထောက်ပြထားပါတယ်။တစ်ချိန်တည်းမှာပဲထိုင်းနိုင်ငံရဲ့စီးပွားရေးနဲ့လေယာကုန်ထုတ်လုပ်ငန်းရဲ့အချက်ချာကျတဲ့နေရာတွေမှာဆိုရင်လေကမ္ဘာရာသီဥတုပြောင်းလဲမှုကြောင့်စိုးရင်စရာကောင်းတဲ့အခြေအနေကိုရောက်နေပြီလို့ဗြိတိသျှသုတေသနပညာရှင်တွေကစာတမ်းမှာဖော်ပြထားပါတယ်တဲ့။ရာသီဥတုပြောင်းလဲမှုကြောင့်ရေထွက်ပစ္စည်းနဲ့စိုက်ပျိုးသီးနှံထုတ်လုပ်ရေးလုပ်ငန်းတွေကျဆင်းရတယ်လို့မကြာခဏဆိုသလိုရေကြီးရေရှမ်းမှုတွေဖြစ်ပွားတာကြောင့်လည်းစီးပွားရေးဖွံ့ဖြိုးတိုးတက်မှုကိုအဟန့်အတားတွေဖြစ်နေတယ်လို့ဆိုပါတယ်။ဒါပေမဲ့ထိုင်းနိုင်ငံရဲ့အင်းကြီးချင်းမြန်မာနိုင်ငံမှာတော့စိုးစိုးရွားရွားထိခိုက်လောက်အောင်ရာသီဥတုအပြောင်းလဲမျိုးမတွေ့ရဘူးလို့သုတေသနလုပ်သူတွေကပြောတဲ့အကြောင်းဆောင်းမရှင်ကထောက်ပြပါတယ်။ရန်ကုန်မြို့ကအပြည်ပြည်ဆိုင်ရာလေရင်ခွင့်မှာဆိုရင်အထူးဂျက်လေရင်ပြန်တမ်းမှုဝန်ဆောင်မှုလုပ်ငန်းကိုဖွင့်လှစ်ပြီးတော့ပြန်တမ်းနေပါပြီ။အဓိကစင်ကာပူနဲ့ဘန်ကောက်မြို့တွေကနေလာကြတဲ့စီးပွားရေးရင်းနှီးမြှုပ်နှံသူတွေလုပ်ငန်းရှင်တွေအတွက်တည်ထောင်ဆင်းလုံးငါဂျက်လီရင်ပို့ဆောင်ရေးလုပ်ငန်းဈေးကွက်ဟာတော်တော်အလုပ်ဖြစ်နေပြီးအခုနှစ်ထဲမှာရင်တည်ထောင်ဂျက်လီရင်ခရီးစဉ်300လောက်မြန်မာနိုင်ငံကိုလာရောက်သွားပြီးဖြစ်တယ်လို့လည်းရေးသားထားပါတယ်။တရုတ်နိုင်ငံကလည်းအရှိအလယ်ဘက်ကနေရေနံတင်ပို့ဖို့အတွက်မြန်မာနိုင်ငံကိုဖြတ်ပြီးတော့အမေရိကန်ဒေါ်လာတန်1000ဘိုးရှိတဲ့ပိုက်လိုင်းဖောက်လုပ်ပြီးစီးနေပါပြီ။ကုန်တွင်ပိုင်းရေနံရှာဖွေရေးလုပ်ငန်းခွက်တွေကိုလည်းနိုင်ငံခြားကုမ္ပဏီတွေနဲ့လက်မှတ်ရေးထိုးထားပြီးပါပြီ။ဂျပန်နဲ့ဂျာမနီနိုင်ငံတို့ကလည်းအသီးစားအလက်စားလုပ်ငန်းတွေလုပ်ဖို့အတွက်ခြေလှမ်းပြိုးနေပြီးစသဖြင့်ရေးသားထားပါတယ်။အပြည့်အစုံကို erawadi.org မှာဖတ်ရှုနိုင်ပါတယ်ခင်ဗျာ
။တော်ရချင်မယ်ခင်ဗျာ။မြန်မာနိုင်ငံမှာပြောပြောနေကြတဲ့အလောက်ဟုသမျှဂုံရှိစွာဆိုတဲ့စကားဟာဘလောက်အထိမှန်ကန်ပါသလဲ။အောက်ခြေကအများတကာမလုပ်ချင်တဲ့အလုပ်တွေကိုလုပ်နေသူတွေအပေါ်ကျန်တဲ့သူတွေရဲ့ဆက်ဆံရေးနဲ့အမြင်တွေကရောဘလို့ရှိပါသလဲဆိုတာကိုအခုလာမယ့်အင်္ဂါနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြအောင်ပါခင်ဗျာ။ပါဝင်ဆွေးနွေးလို့သူတွေကျွန်တော်တို့ထံကိုကြိုတင်ဆက်သွယ်နိုင်ကြပါတယ်။ကျွန်တော်တို့ရဲ့ရုံးဖုန်းနံပါတ်က 1-2-3-9-3-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9 ေးပေးပို့ထားလို့ကြရတယ်ဆိုရင်တော့ကျွန်တော်တို့ရဲ့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့အားလုံးကိုဖိတ်ခေါ်ပါရခင်ဗျာ။
ရရလီလိုင်းအစီအစဉ်မှာပါဝင်ပြီးတော့ဆွေးနွေးကြင်သူတွေအတွက် VOA ကိုအချိန်မီဆက်သွယ်ကြဖို့ထပ်မံပြီးတော့တိုက်တွန်းလိုက်ပါရခင်ဗျာအခုတော့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာကိုလေ့လာနေပါပြီမနက်ခင်းတိုင်းနားဆင်နေကြအမေရိကန်အီဒီယန်အသုံးနှုန်းအင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လာလတ်တန်းကစီစဉ်တင်ဆက်ပေးနေတာဖြစ်ပါရခင်ဗျာ
ဒီနေ့တင်ပြမယ် idiom အသုံးက
2020 hindsight
ဖြစ်ပါတယ်စာလုံးပေါင်းက20ဆိုတာကတော့ကနန20ကိုဆိုလိုတာတော်ရရှိများအသိပါ HIND hind ကတော့အနောက်ဖက် SIGHT site ကတော့စက်ခုအမြင်ဆိုတော့စကိုက်ထူမြေဓာတ်ရိုက်ဒီပဲကတော့20နောက်ကိုပြန်မြင်တာပေါ့20လို့ဆိုရမှာဘာကိုဆိုလိုပါလိမ့်လို့တော်ရရှိများသိချင်ကြမှာပါလူတို့ရဲ့မျက်စိအားကိုမျက်စိဆရာဝန်တွေကစမ်းတပ်ရမှာ20ဆိုရင်လုံးဝအမြင်ကအားကောင်းတာကိုဆိုလိုတာဖြစ်ပါတယ်မျက်စိနှစ်ဘက်ဆိုတော့ဘယ်ဘက်ကောညာဘက်ကောရည်ညွှန်းပြောတာမလို့20ကိုနှစ်ခါထပ်ပြီးပြောတာဖြစ်ပါတယ် hindsight ဆိုတာကတော့နောက်ကိုပြန်မြင်တာပြန်စဉ်းစားတာဆိုတော့ idiom အတိပဲကကိုလုတ်ခဲ့တာကိုလုတ်တုံးကတော့မှန်တယ်လို့ထင်ခဲ့ပေမဲ့နောက်မှတည်တည်ချာချာအမြင်ရှင်းရှင်းနဲ့ပြန်စဉ်းစားကြည့်တဲ့အခါဒီလိုလုပ်လိုက်ရင်တော့ကောင်းသားလို့စဉ်းစားမိတာကျမတို့မြန်မာမှာလူမိုက်နောက်မှနောင်တရဆိုတဲ့စကားလိုပေါ့ရှင်ဒီအထုံးနဲ့ပတ်သက်လို့ George Ruby ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် He bought an expensive brand new car but in 2020 hindsight he said he wished he bought something cheaper
သူကဈေးကြီးလာတဲ့ကားအသစ်ဆက်ဆက်ကြီးကိုဝယ်လိုက်တယ်ဒါပေမဲ့သူနောက်မှတိတိချာချာပြန်စဉ်းစားပြီးနောင်တရတာကတော့သူနည်းနည်းဈေးသစ်သားတာကိုဝယ်လိုက်မိရင်ကောင်းသားဆိုတာပါပဲလို့ဒီပဲရပါတယ်ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် He bought an expensive brand new car but in 2020 hindsight he said he wished he bought something cheaper
နဖူပေါ်လက်တင်ပြီးတည်တည်ချာချာပြန်စဉ်းစားကြည့်တဲ့အခါကျတော့ငါလုံးမိတာမှားလေဒီလိုလွတ်လိုက်ရင်တော့ကောင်းသားဆိုရင် idiom အသုံးရဘယ်လိုတင်စားပြောမလဲ
2020 hindsight
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မနေ့ကျင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒေါ်လာလတ်တန်စီစဉ်တင်ဆက်တဲ့အင်္ဂလိပ်စာသင်ခန်းစာပို့ချချက်ကိုကြောက်ခဲ့ကြရတာဖြစ်ပါရခင်ဗျာအခုတော့အပတ်စဉ်ထုတ်လွှင့်နေကြစီးပွားရေးကဏ္ဍကိုထုတ်လွှင့်ပေးပါမယ်ဗီယက်နမ်နိုင်ငံမှာတရုတ်ဆန့်ကျင်ရေးဆန္ဒပြပွဲတွေဖြစ်ခဲ့ပြီးတဲ့နောက်တရုတ်ပိုင်စီးပွားရေးလုပ်ငန်းတွေထိခိုက်ရပါတယ်နောက်ပိုင်းမှာတော့အစိုးရကပြန်ပြီးတော့အလေးထားလှုပ်ဆောင်ခဲ့တာကြောင့်ပြန်ပြီးတော့တည်ငြိမ်လာပြီးစီးပွားရေးအခြေအနေတွေပြန်ကောင်းလာနေပါပြီဗီယက်နမ်ရဲ့စီးပွားရေးအခြေအနေအကြောင်း VOA သတင်းတောက် Relaf Jenning ဗီယက်နမ်နိုင်ငံနေသတင်းပေးပို့ထားတဲ့သတင်းဆောင်ပါကိုအခုတစ်ပတ်စီးပွားရေးကဏ္ဍမှာကိုကျော်ကျော်သိန်းကတင်ပြထားပါတယ်ခင်ဗျာ
ဒီနေ့အစောပိုင်းကဖြစ်ခဲ့တဲ့တရုတ်ဆန့်ကျင်ရေးဒီကိယုံတွေကြောင့်နိုင်ငံသားပိုင်စက်ယုံ400ကျော်ဖြစ်စီခဲ့ရပြီးနောက်ထပ်အကြမ်းဖက်တာတွေထပ်ဖြစ်လာဦးမလားဆိုတဲ့စိုးရိမ်စိတ်ကြောင့်ခေါင်းပေါင်းများစွာသောပြည်ပရင်းနှီးမြှုပ်နှံသူတွေထွက်သွားကုန်ကြပါတယ်။ဒါပေမဲ့လည်းနောက်ပိုင်းမှာတော့ရင်းနှီးမြှုပ်နှံသူတွေကိုအကာအကွယ်ပေးပါမယ်လို့အစိုးရကအာမခံခဲ့တာကြောင့်ပြည်ပရင်းနှီးမြှုပ်နှံငွေဟာဆန္ဒပြပွဲတွေမတိုင်ခင်ကအဆင့်ကိုပြန်ရောက်လာပြီးစီးပွားရေးတိုးတက်လာတယ်လို့စီးပွားရေးလုပ်ရတဲ့ကုန်ကြစည်ကလည်းနည်းနေတော့မှာပဲ။မေလမှာတရုတ်ဆန့်ကျင်ရေးဆန္ဒပြပွဲတွေဖြစ်ခဲ့ပြီးစက်ယုံ460တဲ့မင်းင်းပျက်စီးခဲ့ရပြီးတဲ့နောက်အဝတ်အထည်တွေပရိဘောဂတွေနဲ့လူသုံးကုန်လျှက်စစ်ပစ္စည်းတွေကိုထုတ်လုပ်တဲ့စက်ယုံတွေပြန်ပြီးလဲပတ်နေကြပါပြီတရုတ်နဲ့ဗီယက်နမ်နှစ်နိုင်ငံစလုံးကပိုင်ဆိုင်တယ်လို့ပြောထားတဲ့တောင်တရုတ်ပင်လယ်ထဲမှာတရုတ်ဘက်ကရေနံတူးစင်သွားချပြီးတဲ့နောက်ဖြစ်ခဲ့တဲ့ဆန္ဒပြပွဲတွေကြောင့်လူ20သေဆုံးပြီးရာပေါင်းများစွာထိခိုက်ဒဏ်ရာရခဲ့ကြတာပါအဲ့ဒီဖြစ်ရပ်က1989ခုနှစ်မှာဖြစ်ခဲ့တဲ့ နှစ်နိုင်ငံကြားနေဆက်စစ်ပွဲအပအဝင်ရာစုနှစ်ပေါင်းများစွာရှိခဲ့တဲ့တရုတ်ဗီယက်နမ်ရန်လိုမုန်းတီးမှုတွေကိုပြန်ပြီးမီထိုးပေးခဲ့ပါတယ်။ဒါပေမဲ့လည်းဗီယက်နမ်စစ်ပွဲရဲ့18ရာခိုင်နှုန်းကိုမောင်းနှင်နေပြီးပြည်ပဒင်ဘိုးကုံစုစုပေါင်းရဲ့66ရာခိုင်နှုန်းရှိတဲ့ပြည်ပရင်းနှီးမြှုပ်နှံသူတွေပြန်ဝင်လာကြပါတယ်။နောက်ထပ်ဘယ်လိုမျိုးမတိမငြိမ်အခြေအနေပဲထပ်ဖြစ်လာပါစေရပ်သွားအောင်လုပ်ပါမယ်လို့ဗီယက်နမ်ကွန်မြူနစ်အစိုးရကကတိပြုခဲ့ပါတယ်။ပြည်ပရင်းနှီးတွေဆက်ပြီးဝင်လာစေဖို့အတွက်စစ်ရုံလုပ်သားဈေးပေါ်ပေါ်နဲ့ရဖို့အပအဝင်ရင်းနှီးမြှုပ်နှံမှုဆိုင်ရာအခြေအနေတွေကိုလည်းဗီယက်နမ်အစိုးရကဖန်တီးပေးခဲ့ပါတယ်။ရင်းနှီးမြှုပ်နှံသူတွေအတွက်တည်ငြိမ်တဲ့အခြေအနေဖြစ်အောင်အစိုးရကလုပ်ပေးတာကြောင့်ဗီယက်နမ်ပြန်ထောင်လာတာဖြစ်တယ်လို့ဟိုချီမင်းမြို့တော်အခြေဆိုင် InfoGus ဆိုတဲ့ဈေးကွက်ဆိုင်ရာအကြံပေးကုမ္ပဏီရဲ့ပိုင်ရှင် Rolf Matthias ကပြောပါတယ်။
Well, I think the biggest change is that things have settled down. I don't think there's been an awful lot of
change. ချင်းတွေတိတိငြိမ်ဖြစ်သွားတာကအကြီးမားဆုံးအပြောင်းလဲလို့ကျွန်တော်ထင်ပါတယ်။ရိုးသားသားပြောရင်ကြီးမားမားနင်းနာသွားတာမျိုးမရှိဘူးလို့ကျွန်တော်ထင်ပါတယ်။ပုံမှန်မှာပဲမီဒီယာကတော့လည်းမကြီးခဲ့ပါဘူး။ဒီမှာဆိုရကအင်အားအကြီးဆုံးဖြစ်ပြီးသူတို့ကန်တွယ်ဖြစ်ရှင်းပြီဆိုရင်တကယ်ပဲလောက်တာပါပဲ
။1989ခုနှစ်မှာကွန်မြူနတီအစိုးရကရင်းနှီးမြှုပ်နှံမှုဆိုင်ရာအတားအဆီးတွေကိုဖယ်ရှားပေးခဲ့ခြင်းကလေးကဂျပန်စင်ကာပူတောင်ကိုရီးယားနဲ့တိုင်ဝမ်တို့ကဥဆောင်တဲ့ပြည်ပရင်းနှီးမြှုပ်နှံသူတွေဗီယက်နမ်နိုင်ငံစီရွှေ့ပြောင်းဝင်ရောက်ခဲ့ကြပါတယ်။သူတို့ရဲ့စီမံကိန်းတွေကနေဗီယက်နမ်ရဲ့ဒေါ်လာ155ဘီလီယံရှိတဲ့စီးပွားရေးကိုစွဲတင်ဖို့ကူညီခဲ့ပြီးအလုပ်ကိုင်တွေဖန်တီးပေးပြီးတော့ဆင်းရဲမွေးတည်မှုကိုတက်တာစေခဲ့ပါတယ်။တရုတ်နိုင်ငံပိုင်တရုတ်ကမ်းလွန်ရေနံတူဖော်ရေးကော်ပိုရေးရှင်း CNOOC ကလက်ပတ်လုပ်ကိုင်တဲ့ရေနံတွင်းကိုမေလာနီယာနေမှာတရုတ်တို့ကတောင်တရုတ်ပင်လယ်ထဲသွားချထားခဲ့တာကနေဗီယက်နမ်တွေကိုဒေါသထွက်စေခဲ့တာပါအဲ့ဒီရေနံတွင်းဟာဗီယက်နမ်အရှေ့ဘက်ကန်ယူရနာကတောင်တရုတ်ပင်လယ်အတွင်းတထက်ထဲဖြစ်နေတဲ့ဒေသမှာရေနံရှာဖို့ဖြစ်ပါတယ်လူ2000လောက်ဆန္ဒပြခဲ့ကြပြီးအထူးသဖြင့်တော့တရုတ်မျိုးဆက်ဒါမှမဟုတ်ဆိုင်းဘုတ်တွေမှာတရုတ်စာတွေရေးထားတဲ့တခြားပြည်ပရင်းနှီးမြှုပ်နှံသူတွေဘက်ကပါသူတို့ရဲ့ဒေါသဥတီသွားခဲ့ပါတယ်တိုင်ဝမ်ကျွန်းသားအများစုဖြစ်တဲ့ရင်းနှီးမြှုပ်နှံသူ9000လောက်နိုင်ငံတွေကနေထွက်သွားခဲ့ကြပါတယ်။အဒီကယုံတွေနဲ့ဆက်နွယ်ပြီးလူပေါင်း85ယောက်ကိုဗီယက်နမ်အာဏာပိုင်တွေကဖမ်းဆီးခဲ့ပါတယ်။အဲ့ဒီအချိန်ကတည်းကစလို့တရုတ်နဲ့ဗီယက်နမ်တို့အခင်းဖြစ်ရက်ကိုသုံးသပ်ဖို့ရာအလို့သဘောတွေ့ဆုံခဲ့ကြပြီးဇူလိုင်လမှာတော့တရုတ်ကရင်းနှံတွင်းကိုပြန်ဖယ်ပေးခဲ့ပါတယ်။အခုတော့တရုတ်လူမျိုးစုတွေကသူတို့ဘေးကင်းလုံခြုံတယ်လို့ခံစားရပြီးဆိုပြီးပြောကြပါတယ်။တရုတ်လူမျိုးစုတွေဟာဗီယက်နမ်မှာစစ်ရုံတွေကိုတိုးချက်တည်ဆောက်ဖို့လုပ်နေကြပြီလို့ကိုချင်းမင်းမျိုးတော်ကမလေးရှားစီးပွားရေးအဖွဲ့ချုပ်ရဲ့ဥက္ကဋ္ဌတန်းဘီဟန်ကပြောပါတယ
် Putting aside the problems or the issues between Vietnam and China from the anthropology
ဗီယက်နမ်တရုတ်ကြားကပြဿနာတွေဒါမှမဟုတ်ကိစ္စရပ်တွေကိုဖေးဖယ်ထားပြီးစွန်ဦးတီထွန်းလုပ်ငန်းရှင်ရဲ့အမြင်ကနေပြောမယ်ဆိုရင်တရုတ်ရင်းနှီးမြှုပ်နှံမှုအတွက်ချိန်ချောက်မှုလုံးဝမရှိပါဘူးထိုင်ဝမ်ကတရုတ်ပဲဖြစ်ဖြစ်ဟောင်ကောင်ကတရုတ်ပဲဖြစ်ဖြစ်မလေးရှားကတရုတ်ပဲဖြစ်ဖြစ်ဒါမှမဟုတ်စင်ကာပူကတရုတ်ပဲဖြစ်ဖြစ်ပေါ့တကယ်တမ်းကျတော့လူတွေကတိတ်ကိုအပြုသဘောဆောင်ပြီးဗီယက်နမ်နိုင်ငံပိုကောင်းလာရေးလှုပ်ချင်ကြတာပ
ါတရုတ်ပြည်မှာကြီးကတရုတ်တွေလည်းဗီယက်နမ်မှာနောက်တစ်ကြော့ပြန်လှုပ်လာနေကြပါပြီအဒီကုန်းနေမဖြစ်ခင်တုန်းကတရုတ်ဟာဗီယက်နမ်မှာအဆင့်ခွနဲ့အများဆုံးရင်းနှီးမြှုပ်နှံသူဖြစ်ခဲ့ပါတယ်ပြီးခဲ့တဲ့နှစ်ကဒေါ်လာ 1.3 ဘီလီယံရင်းနှီးမြှုပ်နှံခဲ့တာကြောင့်2012ခုနှစ်တုန်းကတည်းက6ဆကျော်ပိုများလာပါတယ်ဒါပေမဲ့လည်းတရုတ်ရဲ့ရင်းနှီးမြှုပ်နှံမှုအများစုကအထယ်လေးဆက်ကရီယာနဲ့စားသုံးကုန်တွေအတွက်ကုန်ချမ်းအနေနဲ့ရင်းနှီးမြှုပ်နှံကြတာပါတရုတ်အပေါ်အလွန်ကျွံမှီခိုနေရတဲ့ပေါ်စိုးရင်လာတဲ့ဗီယက်နမ်ကကိုပိုင်ရင်းမြစ်တွေကိုရှာဖွေထုတ်လုပ်လာတာနဲ့အမျှမေလာကစားလို့အဲ့ဒီကုန်ချမ်းပစ္စည်းတွေတင်သွင်းတာကျသွားခဲ့ပါတယ်ဗီယက်နမ်စတော့ဈေးကွက်ဟာ15ရာခိုင်နှုန်းကျသွားခဲ့ပြီးတဲ့နောက်ဆန္ဒပြပွဲတွေမတိုင်ခင်အခြေအနေကိုပြန်ရောက်လာတာကြောင့်လဲပြည်ပရင်းနှီးမြှုပ်နှံသူတွေတက်ကြွနေကြတာပါအမေရိကန်လိုပြည်ပပုတ်ကုန်ဈေးကွက်တွေမှာစီးပွားရေးအခြေအနေတိုးတက်လာတာကလည်းဒီနှစ်မှာစီးပွားရေးတိုးတက်မှုနှုန်း 5.6 ရာခိုင်နှုန်းရှိမယ်လို့ခန့်မှန်းထားပါတယ်။ဗီယက်နမ်ရဲ့အခွန်ဝင်ငွေထက်ဝက်ဟာပြည်ပရင်းနှီးမြှုပ်နှံမှုကနေရနေတာကြောင့်မို့နောက်ထပ်မတိမငြိမ်ထပ်ဖြုတ်ဖို့အလားအလာမရှိလာဘူးလို့လေ့လာသူတွေကသုံးသပ်ပါတယ်။ရေရှည်မှာတော့ဗီယက်နမ်အနေနဲ့ရင်းနှီးမြှုပ်နှံမှုခွင့်ပြုချက်ထုတ်ပေးတာကိုလွယ်ကူရွေးချယ်အောင်လုပ်မယ်။ပြည်ပရင်းနှီးမြှုပ်နှံသူတွေအတွက်မြေယာအသုံးပြုခွင့်ကိုချက်ထွင်ပေးမယ်။ဟိုချီမင်းစီးတီးနဲ့မြို့ပြင်ကစစ်မှုဇုန်တွေကိုချိတ်ဆက်ပေးမယ်။တေယူပို့ဆောင်ရေးစနစ်အစ်စ်တွေတိစောက်လိမ့်မယ်လို့ခန့်မှန်းထားကြပါဗျာ
။ကိုချိုချိုသိန်းစီစဉ်တင်ဆက်တဲ့အပတ်စဉ်စီဝါရေးကဏ္ဍကိုကြားခဲ့ကြရတာဖြစ်ပါတယ်ခင်ဗျာ။အခုတော့အပတ်စဉ် ကနတခုဖြစ်တဲ့တုဒ္ဒဆောင်လွင်အမေရိကန်အစီအစဉ်မှာဆိုရင်အမေရိကန်ပြည်တော်စုရဲ့တမိုင်းမှာမော်ကွန်းတင်ခဲ့ရတဲ့ဩဂုတ်လအတွင်းအခိုက်တန့်နေတဲ့ကကောင်းတို့ရာရာတွေကိုရွေးချယ်ပြီးတော့ကိုဇော်ဝင်းလှိုင်ကမတ်ခင်ဖြူတွင်နဲ့အတူတင်ပြထားပါတယ်နားဆင်ကြပါခင်ဗျာ
မတ်ခင်ဖြူရေဩဂုတ်လအတွင်းအခိုက်တန့်နေတဲ့ကအပိုင်းတစ်ကိုတော်ရရှင်တွေကိုပြောပြပြီးမှအပိုင်းနဲ့မပြောခင်တမရရစ်ချတ်နီဆင်အနားယူသွားတဲ့အကြောင်းကြားပြဝင်လာတာနဲ့အဲ့ဒီဘက်ကိုရောက်သွားတာအခုမှပဲအပိုင်းနဲ့ကိုဆက်ခွင့်ရတော့တယ်ဗျာ
တမရရစ်ချတ်နီဆင်အကြောင်းကိုအသေးစိတ်သိခွင့်ရလိုက်တာလည်းကောင်းပါရဲ့ရှင်ဒါနဲ့ဒီတစ်ပတ်မှာဘာအကြောင်းနဲ့စကြမလဲ
ဒီတစ်ပတ်တော့အမေရိကန်ပြည်သူတွေနဲ့မှာကကဘာသူကဘာသားတွေကောင်းကျိုးဖြစ်စေမဲ့သဘောတူညီချက်ကိုလက်မှတ်ထိုးလိုက်တဲ့အမေရိကန်တမရတယောက်အကြောင်းနဲ့စလိုက်ကြရင်ကောင်းမလားလို့ဗျာ
အမေရိကန်တမရတွေကတော့နောက်ပိုင်းမှာကောင်းကျိုးလုပ်ခဲ့တဲ့သူတွေများတော့ကဘာကျော်ပုံကိုယ်တွေအထင်ကြီးပုံကိုယ်ကြီးတွေဖြစ်လာကြတာပဲနော်
ဟုတ်တယ်ဗျဒီကိစ္စကတော့ကုလသမဂ္ဂဗြိတိန်ရှင်စာချုပ်အကြောင်းလေအဲ့ဒီကုလသမဂ္ဂဗြိတိန်ရှင်စာချုပ်ကိုအမေရိကန်သမ္မတဟယ်ရီထရူမန်က1945ခုဩဂုတ်လ10ရက်နေ့မှာလက်မှတ်ထိုးလိုက်တာအမေရိကန်အထက်လွှတ်တော်ကအဲ့ဒီနေ့ဇူလိုင်လ28ရက်နေ့မှာအတည်ပြုပေးလိုက်တဲ့အဲ့ဒီကုလသမဂ္ဂဗြိတိန်ရှင်စာတမ်းကိုအမေရိကန်ကတတိယမြောက်နိုင်ငံအဖြစ်နဲ့လက်မှတ်ထိုးလိုက်တာတဲ့
အဲ့ဒါကအခုကျမတို့နားလည်ထားတဲ့ကုလသမဂ္ဂဆိုတဲ့နိုင်ငံကအဖွဲ့အစည်းကြီးတရားဝင်မဖွဲ့စည်းခင်ကုလသမဂ္ဂဖွဲ့ဖို့ပြင်ဆင်နေကြတဲ့ကာလဖြစ်မယ်နဲ့တူတယ်နော်
မကင်ဖြူထွေးမိတာကိုလုံရင်တူရှင်းဖြေရမယ်ဆိုရင်တော့ဟုတ်တယ်လို့ပဲဖြေရမှာပဲဗျလုံညင်းကြီးကောင်စီအများရန်အဖွဲ့ဝင်နိုင်ငံတွေအားလုံးကလက်မှတ်ထိုးပြီးတဲ့နောက်နှစ်လကျော်ကြာတဲ့အခါ1945ခုနှစ်အောက်တိုဘာလ24ရက်နေ့မှာကုလသမဂ္ဂအဖွဲ့ကြီးကိုစတင်တည်ထောင်လိုက်ကြတာလေ
ကုလသမဂ္ဂအဖွဲ့ကြီးဖြစ်ပေါ်လာဖို့အမေရိကန်ပြည်ထောင်စုကအဓိကစ조사လှုပ်ဆောင်ခဲ့တဲ့ဆိုတာကတော့စာရီထဲမှာဖတ်ဖူးပါတယ်ရှင
်ထေကြတာပေါ့ဗျာအတ္တလန်တိတ်စာချုပ်လို့ခေါ်တဲ့အမေရိကန်ပြည်ထောင်စုနဲ့ဗြိတိသျှအစိုးရအကြားက1942ခုနှစ်မှာရရှိလိုက်တဲ့သဘောတူညီချက်ကကုလသမဂ္ဂဖြစ်လာဖို့တရေစတဲ့ပေးလိုက်တာပဲဗျ။အဲ့ဒီနောက်1944ခုနှစ်မှာနိုင်ငံတကာအဖွဲ့အစည်းတစ်ခုပေါ်လာဖို့ဆိုတဲ့ရည်ရွယ်ချက်နဲ့ဝါရှင်တန်ဒီစီမြို့မှာဒမ်ဘာတန်အုတ်စ်ကွန်ဖရင့်ဆိုတဲ့အလို့သဘောဆွေးနွေးပွဲတစ်ခုကိုပြုလုပ်ခဲ့ကြတယ်လေ။အဲ့ဒီကနေဆက်ပြီးအမေရိကန်နိုင်ငံအနောက်ဘက်ချမ်းဆန်ဖရန်စစ္စကိုမြို့မှာ1945ခုနှစ်ကအဖွဲ့ဝင်နိုင်ငံ50နဲ့ဆွေးနွေးညှိနှိုင်းပြီးစီးပွားရေးနဲ့လူမှုရေးကောင်စီတစ်ချိန်ချိန်မှာအချုပ်အခြာအာဏာပိုင်ဆိုင်တဲ့နိုင်ငံတစ်ခုဖြစ်လာမဲ့ဒေသကိုကြီးစုဆောင်ရှောက်ပေးရတဲ့Trusteeship Council လို့ခေါ်တဲ့နယ်မြေစောင့်ရှောက်ရေးကောင်စီနဲ့ကုလသမဂ္ဂရဲ့အတွင်းမှုချုပ်ယုံတို့ကိုစတင်တည်ထောင်လိုက်တာလေ
။ဒါနဲ့နေပါဦး။ Atlantic Charter ကိုလက်မှတ်ရေးထိုးတော့ကအမေရိကန်သမ္မတ Harry Truman မဟုတ်ဘူးမဟုတ်လား။ "तू က၄နှစ်လောက်စောတယ်ဆိုတော့အဲ့ဒီချိန်က Harry Truman မဟုတ်ဘူးဆိုတာကျွန်တော်မှတ်ထားမိတယ်လို့ပဲ
။ဒီတစ်ခေါက်တော့တယ်လဲညာနေကွန်မြူနီပါလားမခင်ပြထွေးရဲ့။အဲ့ဒီ Atlantic Charter ကိုသမ္မတ Franklin Roosevelt နဲ့ဗြိတိသျှဝန်ကြီးချုပ် Winston Churchill တို့က1940ခုနှစ်ဩဂုတ်လ14ရက်နေ့မှာလက်မှတ်ထိုးလိုက်ကြတာလေဒုတိယကမ္ဘာစစ်ကြီးအတွင်းဥရောပတိုက်တစ်ခုလုံးပြာကျလို့နေပါဖြစ်ခဲ့ရတဲ့အပြင်တခြားအာရှနဲ့အာဖရိကတိုက်တွေမှာပါလူအသက်ပေါင်းများစွာဆုံးရှုံးပြီးစီးပွားဥစ္စာတွေပျက်စီးဆုံးရှုံးခဲ့ရတဲ့အနိဋ္ဌာယုံတွေနောက်ထပ်ကြုံတွေ့ခံစားခြင်းမရှိရတော့အောင်ဆိုတဲ့ရည်ရွယ်ချက်နဲ့ဒုတိယကမ္ဘာစစ်ပြီးပြီးချင်းမှာပဲအဲ့ဒီ Atlantic Charter ကိုလက်မှတ်ထိုးလိုက်ကြတာအထူးချုပ်ပြောရမယ်ဆိုရင်တော့ကောင်းမွန်တဲ့အနာဂတ်ကမ္ဘာကြီးဖြစ်လာအောင်ပေါ့ဗျာအဲ့ဒီသဘောတူညီချက်ကိုအမေရိကန်သမ္မတနဲ့ဗြိတိသျှဝန်ကြီးချုပ်တို့နှစ်ဦးကနေဒါနိုင်ငံကအတ္လန္တိတ်သမုဒ္ဒရာအတွင်းကစစ်သင်းပွဲပေါ်မှာလျှို့ဝှက်ဆွေးနွေးပြီးသဘောတူလိုက်ကြတာတဲ့။ဒါကြောင့်လဲအတ္လန္တိတ်ချာတာရဲ့လို့ဖြစ်လာတာပေါ့ဗျာ
။အဲ့ဒါကနေမှတဖြည်းဖြည်းနဲ့ကုလသမဂ္ဂလိုနိုင်ငံကအဖွဲ့အစည်းကြီးဖြစ်လာပြီးစစ်ပွဲတွေမဖြစ်အောင်ကြိုတင်ဟန့်တာတဲ့သဘောတူညီချက်တွေအမျိုးမျိုးပေါ်ပေါက်လာတာပေါ့နော်
။ဟုတ်တယ်ဗျ။ဒါပေမဲ့သိတဲ့အတိုင်းပဲအဲ့ဒီနောက်ပိုင်းမှာလဲအကြောင်းမျိုးမျိုးကြောင့်စစ်ပွဲတွေအချင်းချင်းဖြစ်ခဲ့တာလဲမှတ်ခင်ဖြူထွေးတွေ့တဲ့အတိုင်းပဲလေ။လူတွေရှိနေသေးတော့စစ်ပွဲတွေကလုံးဝချုပ်ငြိမ်းသွားဖို့တော့လွယ်မယ်မထင်ဘူးဗျ။နည်းပညာတွေတိုးတက်လာတာနဲ့အညီနောက်ပိုင်းလက်နက်စမ်းတွေပေါ်လာတဲ့အတွက်အမေရိကန်ပြည်ထောင်စုကဆိုအခုလူမပါတဲ့အဝေးထင်းဒုံးရင်တွေကိုတိုက်ပွဲတွေမှာအသုံးချနေပြီလေ။နည်းပညာဆိုလို့မြန်မာပြည်မှာနာမည်ကြီးလူကြိုက်များတဲ့စင်ကာအချုပ်ဆက်အကြောင်းလဲပြောရအောင်မယ်ဗျ။အ
ဲ့ဒီအချုပ်ဆက်အကြောင်းကတော့သိပါရှင်။မြန်မာပြည်ကကျမတို့အိမ်မှာတောင်တလုံးရှိသေးတယ်။ကြာကြာအသုံးခံလို့ဆိုပြီးတော့လူတွေကတော်တော်ကြိုက်ကြတယ်လေ
။အမေရိကန်နိုင်ငံသား Isaac Singer ဆိုတဲ့သူတီထွင်ထားတဲ့အဲ့ဒီစင်ကာအင်သုံးအချုပ်ဆက်ကို1852ခုနှစ်ဩဂုတ်လ7ရက်နေ့မှာအမေရိကန်အစိုးရကမူပိုင်권ချပေးလိုက်တာလေ
။အောက်မလီ1852ခုနှစ်ဆိုတော့ဒုတိယအင်္ဂလိပ်မြန်မာစစ်ပွဲလည်းမဖြစ်သေးဘူး။တိဘောမင်းလည်းအင်္ဂလိပ်တွေလက်ထဲပါမသွားသေးဘူးနော်။မြန်မာပြည်မှာတော့ကအဲ့ဒီအချုပ်ဆက်နဲ့အတိုင်းအတာတစ်ခုထိနှိစက်မှုရှိခဲ့ပေမဲ့အဲ့ဒီလောက်စောလိမ့်မယ်လို့မထင်ခဲ့မိဘူး
။တချို့မြန်မာပြည်ကိုရောက်လာတဲ့ပစ္စည်းတွေကသူများတိုင်းပြည်မှာနေပေါင်းများစွာအသုံးပြုကြပြီးမှရောက်လာကြတာလေ။အထူးသဖြင့်တော့နစရာစုအစောပိုင်းမှာရောက်လာတဲ့ပစ္စည်းတွေများတာပေါ့ဗျာအခုနောက်ပိုင်းတော့နိုင်ငံတကာမှာပေါ်တဲ့အသည့်အဆန်းတွေလည်းမြန်မာပြည်ကိုချက်ချင်းရောက်လာနေကြပါပြီဗျဒါနဲ့အဲ့ဒီစင်ကာအချုပ်ဆက်အကြောင်းကိုဆက်ရမယ်ဆိုရင်သူတီထွင်လိုက်တဲ့အဲ့ဒီအချုပ်ဆက်က အဝတ်တွေကိုပုံမှန်အဖြောင်းချုပ်လို့ရအောင်နေမကဘူးအခွင့်အောက်တွေပါလုတ်ပြီးတော့ချုပ်လို့ရတယ်တဲ့အဲ့ဒီမူပိုင်ခွင့်ကြပြီးနောက်ထပ်12နှစ်လောက်ကာလအတွင်းမှာလဲသူ့ရဲ့အချုပ်ဆက်ကိုကောင်းတဲ့ကောင်းအောင်အသက်အဆန်းနဲ့တီထွင်လှုပ်ဆောင်ခွင့်မူပိုင်ခွင့်ပေါင်း20လောက်အစိုးရကချပေးခဲ့တယ်တဲ့နောက်သူအချုပ်ဆက်တွေပို့ပြီးတော့တင်းတင်းကြပ်ကြပ်ရောင်းလို့ရအောင်အဲ့ဒီ Access Singer နဲ့စီးပွားရေးအကျိုးတူလှုပ်ဖက် Edward Clark တို့ပူးပေါင်းပြီးအရေးကြငွေသွင်းတဲ့စနစ်ကိုစတီထွင်လိုက်ကြတယ်လေ။နောက်ပိုင်းဆက်အဟောင်းတွေပြန်သွင်းရင်ဆက်အစ်စ်အတွက်ငွေလျှော့ပေးတဲ့စနစ်ကိုလည်းသူတို့ကပဲစတီထွင်လိုက်ကြတယ်တဲ့။ဂနေထီအသုံးပြုနေကြတဲ့အဲ့ဒီလိုကွန်ပီစီရောင်းချတဲ့စနစ်ကြောင့်ပဲသူတို့ရဲ့စင်ကာအချုပ်ဆက်ကုမ္ပဏီဟာကမ္ဘာမှာအကြီးဆုံးနဲ့အကြောင်းအရဆုံးအချုပ်ဆက်ကုမ္ပဏီဖြစ်လာခဲ့တာလေ
။ဆက်မှုထွန်းကားတဲ့နိုင်ငံတွေကြတော့လေအစိုးရကိုယ်တိုင်ကမြေတောင်မြောက်ပြီးလုပ်ပိုင်ခွင့်တွေပေးထားတော့အစ်စ်အဆန်းတွေထွက်ပြင်းထွက်နေရပဲနော်။ကျမတို့တိုင်းပြည်ကတော့ကုန်ကျစ်စင်ကနေအခုချိန်ထိကိုတက်မလာသေးဘူး။အိနီချင်းထိုင်းတို့ဗီယက်နမ်တို့ကထွက်တဲ့ Made in Thailand တို့ Made in Vietnam တို့တောင်မှအမေရိကမှာရောတခြားနိုင်ငံတွေမှာပါတွေ့နေရတာကြားလာပြီ
။ကဲပါ။ပစ္စည်းမဲ့ဒေါသတွေထွက်မနေပါနဲ့။တဖြည်းဖြည်းတော့ဖြစ်လာမှာပေါ့ဗျာ။စိတ်ရှည်ရှည်ထားပြီးစောင့်ကြည့်ပါဦး။အခုဆက်ပြီးတော့ပနားမာတူးမြောင်းကြောင့်ဆက်ပြောရအောင်မယ်ဗျာ။ဩဂုတ်လ15ရက်နေ့ဟာပနားမာတူးမြောင်းကိုပထမဆုံးတင်ပေါ်စတင်ဖြတ်သွားတဲ့နေ့လေ။အတိအကျပြောရမယ်ဆိုရင်တော့1914ခုနှစ်ဩဂုတ်လ15ရက်နေ့ပေါ့ဗျာ။အဲ့ဒီပထမဆုံးဖြတ်သွားတဲ့တင်မောကတော့အမေရိကန်နိုင်ငံကကုန်တင်တင်မောကြီး SS Anchon နဲ့ပနားမနိုင်ငံကိုဖြတ်ပြီးအတ္တလန္တိတ်နဲ့ပစိဖိတ်သမုဒ္ဒရာနှစ်ခုကိုဆက်ဆက်ပေးထားတဲ့မိုင်90လောက်ရှိတဲ့အဲ့ဒီပနားမတူးမြောင်းကို9နာရီလောက်ဖြတ်မောင်းလိုက်ရတယ်လို့ဆိုတယ်ဗ
ျဒီပနားမတူးမြောင်းဆက်ဆက်ဖို့အတွက်ဘယ်လိုစိတ်ကူးရသွားကြတယ်မသိဘူးနော်တော်တော်ထူးဆန်းတယ
်ဒီတူးမြောင်းကိုတကယ်တော့ပြင်သစ်တွေက1880ခုနှစ်မှာစဆောက်ခဲ့ကြတာဗျအမေရိကန်နိုင်ငံကအဲ့ဒီစီမံကိန်းလက်ပြောင်းယူလိုက်တဲ့1914ခုနှစ်မတိုင်ခင်အထိပြင်သစ်တွေကဒီတူးမြောင်းစီမံကိန်းကို73နှစ်လောက်လှုပ်လာပြီးမှအင်ဂျင်နီယာနည်းပညာပိုင်းဆိုင်ရာအခက်အခဲတွေအပြင်ငှက်ဖျားယောဂါနဲ့ငန်းဝါအဖျားယောဂါစတဲ့ကုသယောဂါတွေကြောင့်လူအသေးပြောက်များလွန်းလာကြောင့်စီမံကိန်းကိုဆက်လုပ်ဖို့လက်လျှော့သွားခဲ့တာတဲ့အဲ့ဒီချင်းကနေကုသတဲ့ယောဂါတွေရဲ့ပြဿနာဖြေရှင်းအောင်အမေရိကန်စစ်တပ်အင်ဂျင်နီယာတွေကဝတ်နေတဲ့ရေတွေကိုဆုတ်ထုတ်ပစ်တာအလုတ်သမားတန်ရာဝန်းကျင်မှာအိန္ဒါကအစတန်ရှင်းစင်ကြံအောင်နေထိုင်ကြဖို့တင့်ကျပ်တဲ့စီကံသတ်မှတ်ချက်တွေထုတ်ပြန်တာတွေလုပ်ခဲ့တယ်လေ။အဲဒီနောက်ပြဿနာအတော်ပြေလည်သွားပြီးအမေရိကန်အင်ဂျင်နီယာတွေကတူးမြောင်းကြီးပြီးအောင်ဆက်ဆောက်လိုက်ကြတာပဲဗျ။အဲဒီပထမဆုံးအမေရိကန်ကုန်တင်တင်မောစဖြတ်တဲ့1914ခုနှစ်ဩဂုတ်လ15ရက်နေ့ကိုပဲပနားမာတူးမြောင်းတရားဝင်စဖွင့်တဲ့နေ့အဖြစ်သတ်မှတ်လိုက်ကြတာလေ
။ဒါဆိုအဲဒီပနားမာတူးမြောင်းကိုအမေရိကန်ပြည်ထောင်စုကပိုင်တာပေါ့နော်
။20ရာစုနှစ်မကုန်ခင်အထိတော့ဟုတ်တယ်ဗျ။1999ခုနှစ်ဒီဇင်ဘာလမှာအမေရိကန်ပြည်ထောင်စုကတူးမြောင်းကိုပနားမအစိုးရလက်ထက်ကိုတရားဝင်လွှဲပြောင်းပေးလိုက်တယ်လေ။ပနားမတူးမြောင်းကြောင့်ကမ္ဘာကုန်သွယ်ရေးဟာလည်းအတော်လေးကိုတိုးတက်ပြောင်းလဲသွားခဲ့တယ်ဗျ။အထူးသဖြင့်တော့ရေကြောင်းပို့ဆောင်ရေးကိုပို့ပြီးတော့လွယ်ကူချောမွေ့သွားစေတယ်လေ
။ဒါဆိုတနည်းတနည်းသင်းမောတွေလည်းအများကြီးဖြတ်ကြမှာပေါ့နော်
။တူးမြောင်းစဖွင့်တဲ့1914ခုနှစ်မှာသင်းမောအရေးအတွက်1000လောက်ဖြတ်တန်းခဲ့ရာကအမြင့်ဆုံးဖြစ်တဲ့2008ခုနှစ်မှာသင်းမောအရေးအတွက်ပေါင်း14,920ဖြတ်တန်းခဲ့တဲ့ဒီပနားမတူးမြောင်းကြီးဟာကမ္ဘာထူးဆန်းအပွဲခုနှစ်ခုတည်းကတစ်ခုဖြစ်တယ်လို့အမေရိကန်မြို့ပြအင်ဂျင်နီယာအဖွဲ့ကသတ်မှတ်ခဲ့တယ်လေ
နှစ်ပေါင်း100ကျော်အောင်တူးမြောင်းကြီးကိုဆက်ပြီးတော့အခိုင်အမာတည်ရှိနေအောင်စောက်သွားကြတဲ့အင်ဂျင်နီယာတွေတော်လိုက်ကြတာနော
်စောက်ဆောက်ပြီးကလေးကသူတို့လည်းဂျားထဲမှာအချင်းချင်းပြင်ဆင်မှုတွေတော့ဆက်လုပ်ရတာပေါ့မခင်ဖြစ်သေးရဲ့တောက်လျှောက်ကြီးကောင်းလာတာတော့မဟုတ်ဘူးပေါ့အဲ့ဒီစီမံကိန်းဟာအဲ့ဒီအချိန်တုန်းကအမေရိကန်ပြည်ထောင်စုအတွက်အကြီးမားဆုံးလှုပ်ဆောင်မှုတဲ့စီမံကိန်းကြီးပဲတဲ့ကဲပြောလာတာလည်းများပြီဒီတစ်ပတ်တော့ဒီမှာပဲနားလိုက်ကြအောင်ဆိုရဲ့ရှင်းတစ်ပတ်မှာဩဂုတ်လတဲ့ကြံတဲ့စိတ်ဝင်စားစရာအကြောင်းတွေကိုဆက်ပြောကြသေးတာပေါ့ဗျာ
ကောင်းပါပြီရှင
်သောရချင်းအပေါင်းဘုသူတအဖျားဖျားတိုးပွားနိုင်ကြပါစေခင်ဗျာ
ကိုဇော်ဝင်းလိုင်းစီစဉ်ပြီးတော့မက်ခင်ဖြူထွေးနဲ့တူတင်ပြခဲ့တဲ့သုတဆုံလွင်အမေရိကန်တခွင်အစီအစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ခင်ဗျာ
အမေရိကန်ဆိုရရဲ့သဘောထားမြင်အပေါ်ကိုတင်ပြပါတော့မယ်ခင်ဗျာ
မဲခေါင်မြစ်ဟာအင်မတန်ထူးခြားတဲ့မြစ်တစ်စင်းဖြစ်ပါတယ်လို့မြန်မာနိုင်ငံမှာကျင်းပခဲ့တဲ့မဲခေါင်မြစ်အောက်ပိုင်းအစီအမံဝင်ကြီးအဆင့်စည်းဝေးပွဲမှာအမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကပြောကြားသွားခဲ့ပါတယ်ဒီမြစ်ကြီးကလူတွေရှင်သန်နေထိုင်ရေးအစားအစာကုန်စည်စီးဆင်းရေးစီးပွားဖြစ်သွားလာရေးအာဟာရဖြစ်ရေးတို့အတွက်အားထားနေရတဲ့မြစ်တစ်ခုလည်းဖြစ်ပါတယ်ဒေသတစ်ခုလုံးစီးပွားရေးအတွက်အသက်သွေးကြောတစ်ခုလည်းဖြစ်တယ်လို့လူပေါင်းသန်း80ကိုအကျိုးပြုနေတဲ့မြစ်တစ်စင်းလည်းဖြစ်ပါတယ်မဲခေါင်မြဝမ်းဒေသကိုနိုင်ငံသားရေးဝန်ကြီးကယ်ရီခရီးသွားခဲ့စဉ်မှာလူမှုအတိုင်းဝိုင်းတွေဟာအရင်ကထက်ကိုမဲခေါင်မြစ်နဲ့ဆက်နွယ်မှုရှိနေတာကိုသတိထားခဲ့မိပါတယ်မဲခေါင်မြဝမ်းဒေသကရေတွေဟာအကျိုးအမြတ်တွေအများကြီးဖြစ်စေပါတယ်အဲ့ဒီထဲကမှရေအားလျက်စစ်ထုတ်တာမျိုးလိုကတခြားရရှိနိုင်တဲ့အကျိုးအမြတ်တွေနဲ့တွဲပြီးတော့ဝေရောဓိဖြစ်နိုင်ပါတယ်လို့ဝန်ကြီးကယ်ရီကပြောခဲ့ပါတယ် ရေရိုစီးပွားရေးအကျိုးအမြတ်တွေရလာမယ်ဆိုတာကိုကျွန်တော်တို့အားလုံးသိပါတယ်။အကျိုးများတယ်လို့ဘလို့အာမခံချက်တွေရှိနေပါစေ။ရေရှည်စီးပွားရေးတည်ငြိမ်မှုနဲ့မြစ်ကြီးရဲ့ဂေဟဗေဒစနစ်ထိခိုက်သွားမယ့်အခြေအနေမျိုးနဲ့တော့လဲလို့မရပါဘူး။မဲခေါင်မြစ်ဖြတ်တန်းစီးဆင်းနေတဲ့နိုင်ငံအားလုံးအနေနဲ့ဒေသရင်းခိုင်မာတဲ့စီးပွားရေးတိုးတက်ဖို့စွမ်းအင်နဲ့အစားအသောက်တိုးမြင့်ရရှိနိုင်ဖို့အတွက်တာဝန်နဲ့လုံနိုင်စွမ်းနေရှိတယ်လို့နိုင်ငံခြားရေးဝန်ကြီးကယ်ရီကယုံကြည်ပါတယ်။မဲခေါင်မြစ်ရဲ့အကျိုးကိုထက်တွက်မှလည်းအခုလိုကိစ္စတွေကိုဆောင်ရွက်နိုင်မှာဖြစ်တယ်လို့သူကပြောခဲ့ပါတယ်။မဲခေါင်မြစ်အောက်ပိုင်းအစီအမံဟာမြန်မာ၊ကမ္ဘောဒီးယား၊လာအိုစ်နဲ့ဗီယက်နမ်နိုင်ငံ၅နိုင်ငံလုံးကျွဲဝတိုးတက်ရေးကိုအားပေးမဲ့အဓိကအစီအမံတစ်ခုဖြစ်တယ်လို့အမေရိကန်ပြည်ထောင်စုကမြင်တယ်လို့ဝန်ကြီးကယ်ရီကပြောခဲ့ပါတယ်။အာဆီယံရဲ့ရည်မှန်းချက်ဖြစ်တဲ့အာဆီယံစီးပွားရေးအတိုင်းအဝိုင်းကြီးဖော်ဆောင်နိုင်ရေးအတွက်မှလည်းအရေးကြီးတဲ့ကိစ္စတစ်ခုဖြစ်တယ်လို့မြင်ပါတယ်။မဲခေါင်မြစ်အောက်ပိုင်းအစီအမံအဖွဲ့ဝင်နိုင်ငံတွေအာရုံစိုက်ရမှာကလာမယ့်၅နှစ်အတွင်းတွေ့ရမယ့်ရေစွန့်အင်တဲ့အစားအသောက်လုံလောက်မှုရှိရေးစိန်ခေါ်မှုတွေကိုဘယ်လိုဖြေရှင်းမလဲဆိုတာပါ။လက်တလောအောင်မြင်မှုကတော့အမေရိကန်အစိုးရတာဝန်ရှိသူတွေနဲ့ဤပညာပိုင်းနဲ့သိပ္ပံနေကြအကူအညီလိုအပ်နေတဲ့မိဖက်နိုင်ငံတွေကြားချိတ်ဆက်ဆောင်ရွက်တဲ့မဲခေါင်မြစ်ဆိုင်ရာခင်မိအခြေခံအဆောက်အအုံစီမံကိန်းအရပထမတစ်နှစ်မှာကိုမဲခေါင်မြစ်အောက်ပိုင်းအဖွဲ့ဝင်နိုင်ငံတွေကအကူအညီတောင်းဆိုမှုပေါင်းတဒါဇင်ရရှိခဲ့တယ်လို့ဝန်ကြီးကယ်ရီကပြောပါတယ်။အသစ်ဖွဲ့စည်းခဲ့တဲ့မဲခေါင်မြစ်အောက်ပိုင်းအစီအမံကျွမ်းကျင်သူများအဖွဲ့တွေမှအမေရိကန်နဲ့မဲခေါင်မြစ်အောက်ပိုင်းနိုင်ငံတွေကအစိုးရနဲ့အစိုးရမဟုတ်တဲ့ကျွမ်းကျင်သူတွေပါဝင်ပါတယ်။မဲခေါင်မြစ်ကျောတလျှောက်မှာရေရှည်တည်တံ့မဲ့အနာဂတ်တည်ဆောက်ရေးအတွက်နီလန်းသစ်တွေကိုရှာဖွေသွားကြဖို့ရည်ရွယ်ထားကြပါတယ်။အကောင့်တွေဖြစ်လာလိမ့်မယ်လို့ကျွန်တော်တို့အနေနဲ့မျှော်လင့်ထားပါတယ်။အဲ့ဒီလိုမျှော်လင့်ထားနိုင်ဖို့အတွက်လည်းအကြောင်းရှိပါတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးကယ်ရီကပြောကြားခဲ့ပါတယ
်။အမေရိကန်ဆိုရရဲ့သဘောထားမြင်အပေါ်ကိုပြန်ပြလို့ပြီးပါပြီ။
တော်ရရှင်တို့အခုနားဆင်ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VOA ရဲ့အပေါ်မဟုတ်ကြောင်းအသိပေးအပ်ပါတယ်ခင်ဗျာ။ဒီလိုမြန်မာပိုင်းအစီအစဉ်ရဲ့အင်္ဂါနေ့မနေ့ဖက်အစီအစဉ်လေးမကြခင်မှာပြီးဆုံးတော့မှာဖြစ်ပါတယ်။အခုတော့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုသားညုံဦးကကြီးညာပေးပါလိမ့်ဦးမယ်ခင်ဗျာ
။ကောင်းပါပြီခင်ဗျာ။ဒီအီရတ်နိုင်ငံမှာ Islamic State တက်ခိုက်ရေးသမားတွေတင်းယူထားတဲ့မြောက်ပိုင်းကမဟာဗျူဟာအချက်ကျကြတဲ့ဆယ်တခုကိုအီရတ်နဲ့ကတ်တပ်ဖွဲ့တွေပြန်လည်တင်းယူနိုင်အောင်လို့ American စစ်ဘက်ကအကူအညီပေးခဲ့တယ်လို့သမ္မတ Barack Obama ကပြောပါတယ်။အဲ့ဒီမူဆိုးဆက်ကိုစစ်သွေးကြော်တွေဘက်ကဖွင့်ထုတ်ချိုးဖြတ်ပြစ်မယ်ဆိုလို့ရှိရင်အီရတ်မြောက်ပိုင်းနေရာတော်များများရေလွှမ်းမှုပြီးတော့လူထောင်ကနန်းသေဆုံးတာအထိဒုက္ခရောက်နိုင်တယ်ဆိုပြီးသမ္မတအိုဘားမားကတင်းလာနေအိမ်ပြော်မေကွန်းမှာပြောဆိုသွားတာပါလူပြူရဲရှာရဲရရှိတယောက်ကဒီစစ်ကြော်တဲ့ရွယ်လူမဲမျိုးသားတူကိုတေးလောက်တဲ့ထိတဲ့နဲ့ပြစ်ခတ်ခဲ့တာကြောင့်အကြမ်းဖက်မှုတွေဆနားပြမှုတွေဖြစ်နေတဲ့အခြေအနေတွေကိုဗဟုသုယကစုံစမ်းစစ်ဆေးတဲ့နေရာမှာနောက်ဆုံးအခြေအနေတွေသိရဖို့အတွက် American ရှင်းနေချုပ် Eric Holder ဟာ Missouri ပြည်နယ် Ferguson မြို့နယ်ကိုသွားရောက်မှာဖြစ်တယ်လို့ American သမ္မတ Barack Obama ကပြောပါတယ်။ရှင်းနေချုပ် Holder ဟာပြီးခဲ့တဲ့ August 9ရက်နေ့က Michael Brown တည်ဆုံသွားတာနဲ့ပတ်သက်ပြီးတော့ဘူအစိုးရနဲ့ဒီတီးကြားလွတ်လပ်တဲ့နိုင်ငံသားအခွင့်အရေးစုံစမ်းစစ်ဆေးမှုတွေမှာပါဝင်တဲ့တရားရေးဌာနတာဝန်ရှိသူတွေနောက် FBI တာဝန်ရှိသူတွေနဲ့တွေ့ဆုံမှာဖြစ်တယ်လို့သိရပါတယ်။တရုတ်နိုင်ငံအနောက်တောင်ပိုင်းမှာတရုတ်လူမျိုးရေးတပ်ဖွဲ့တွေကနေပြီးတော့ပြီးခဲ့တဲ့သတင်းပတ်တုန်းကပြစ်ခတ်ခဲ့တဲ့ဒီဒဏ်ရာနဲ့စနပြတိဘက်လူမျိုးနှစ်ဦးအချုပ်ထဲမှာတည်ဆုံသွားတယ်ဆိုပြီးတော့တိဘက်လူတက်ကြွလူရှာသူတွေကပြောပါတယ်လူမျိုးရေးတပ်ဖွဲ့တွေကစနပြမှုကိုအကြမ်းဖက်နေနေတာကိုကန့်ကွက်တဲ့အနေနဲ့စနပြသူတဦးကတိုင်းဝန်နေနေတုန်းကအချုပ်ထဲမှာပဲကိုယ့်ကိုယ်အဆုံးစီရင်သွားခဲ့တယ်လို့တိဘက်ရေလူရှာသူတွေက VUE တိဘက်ဌာနကိုပြောဆိုပါတယ်ခင်ဗျာ
နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုသားညွန့်ဦးကြီးညာသွားခဲ့တာဖြစ်ပါတယ်ခင်ဗျာအခုမနေ့အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပြီးတော့အတမိုင်းဆိုင်ရာအင်ဂျင်နီယာကတော့ဂျီမီကော့ဖြစ်ပါတယ်ကျွန်တော်ဆံမိုးပြီပါ VUE American အတန်ကနေအင်္ဂါနေ့မနေ့ဖက်ထုတ်လွှင့်ပေးတဲ့အစီအစဉ်တွေကိုတနအီစာစီစဉ်ကိုမနက်၈နာရီကနေ၉နာရီထိလိုင်းဒိုမီတာ16 19နဲ့24တို့ကနေပြန်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ VOE ကိုနားဆင်တဲ့အတွက် VOE ဝိုင်းတော်သူဝိုင်းတော်သားအားလုံးကအထူးကျေးဇူးတင်ရှိပါတယ်။တော်တာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးရွှေလန်းချမ်းမြေကြပါစေခင်ဗျာ။
This program has come to you from the Voice of America, Washington.